ရခိုင်ပြည်နယ်ကြက်တဲကိုရေတိုရေရှည်လုပ်ငန်းတွေနဲ့ဖြစ်ရှင်နိုင်ရေးကုလသမဂ္ဂနဲ့မြန်မာအစိုးရကြားမကြခင်မှာနားလည်မှုစာချုပ်လာတရက်လက်မှတ်ရေးထိုးမှာဖြစ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်အစည်းအဝေးအသေးစိတ်နဲ့ပတ်သက်လို့လေဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်နဲ့နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေဒီကနေ့ဆွေးနွေးခဲ့ကြတာပါအပြည့်စုံကိုတော့ဆက်သွယ်ဆောင်ဆန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်တကြောပြန်ပဋိပက္ခတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်အရေးပူးပေါင်းကူညီဖြည့်ရှင်းနိုင်ရေးအစည်းအဝေးတွေအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးများယုံ UNHCR ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်မစ္စတာဂီယိုဆဘီဒီဗင်စင်တီနဲ့တွေ့ဆုံဆွေးနွေးရမှာနားလည်မှုစာချုပ်လွှာတရက်လက်မှတ်ရေးထိုးနိုင်မဲ့ကိစ္စကိုဆွေးနွေးခဲ့ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူက VOA ကိုပြောပါတယ
်ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာကျွန်တော်တို့ပြန်လည်လက်ခံရေးဒီ repatriation နဲ့ပတ်သက်ပြီးတော့ UNHCR နဲ့ UNDP နဲ့ပါဝင်ဖို့ကိစ္စကိုပဲကျွန်တော်တို့အဓိကဆွေးနွေးပါတယ်ဒီ March 6ရက်နေ့မှာသူတို့ပို့ထားတဲ့ concept paper ရဲ့ကျွန်တော်တို့เนี่ย Bangladesh နိုင်ငံခြားမှာလက်မှတ်ရေးထိုးထားတဲ့ကျွန်တော်တို့ arrangement ဆိုတာရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်เนี่ยဒီ Bangladesh အမြဲတမ်းတွင်းဝင်เนี่ย January လတုန်းကထိုးထားတဲ့ physical arrangement ဆိုတဲ့ဟိုနှစ်ဖက်သဘောတူဟိုစာရွက်စာတမ်းကြီးရှိပါတယ်။ဆိုတော့အဲ့ဒီစာရွက်စာတမ်းကြီးရဲ့သူတို့ဘက်ကပေးလာတဲ့ concept note ကိုအခြေခံပြီးတော့ကျွန်တော်တို့ဘက်ကနေခု draft MOU ဒီနားလည်မှုစာချုပ်လာမူကြမ်းတစ်ခုကျွန်တော်တို့ရေးဆွဲနေပါတယ်။တော်တော်ကျွန်တော်တို့မကြမီချိန်တွင်းမှာကျွန်တော်တို့မြန်မာနိုင်ငံအစိုးရပါပါမယ် UNHCR နဲ့ UNDP နဲ့ဒီအဖွဲ့အစည်း၃ခုပါတဲ့ Joint MOU ကျွန်တော်တို့ထိုးဖို့လို့အစီအစဉ်နေပါတယ်ဆိုတော့အဲ့ဒီကိစ္စကိုပဲကျွန်တော်တို့ဆွေးနွေးတာဖြစ်ပါတယ
်ရခိုင်မျိုးပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုပါဝင်လုပ်ကင်ခွင့်ပေးဖို့နိုင်ငံတကာကပြအားပေးတောင်းဆိုနေတာပါဒီဒုက္ခသည်တွေလက်ခံရေးကိစ္စမှာမြန်မာအစိုးရကဖွဲ့စည်းထားတဲ့ UEHRD အဖွဲ့နဲ့ပူးပေါင်းပြီး UNHCR ရော UNDP အဖွဲ့ကိုပါဝင်ရောက်လုပ်ကန့်ခွင့်ပေးသွားမှာဖြစ်တယ်လို့ဦးမြင့်သူကရှင်းပြပါတယ
်။ဆိုအထူးသဖြင့် UNHCR ကကျွန်တော်တို့သူတို့ mandate နဲ့ကိုင်းညီတဲ့ဒီ repatriation နဲ့ resettlement မှာပါဝင်ဖို့ကျွန်တော်တို့နဲ့ဟိုအစိုးပြုထားပါတယ်။အဲ့တော့ UNDP ကတော့သူက development program ဖြစ်တဲ့အတွက်ဒီပြန်လေဝင်ရောက်လာသူတွေရဲ့ဒီလူမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုပေါ့ဒီ socio economic development နဲ့ပတ်သက်လို့ပါဝင်ကူညီနိုင်မဲ့ကဏ္ဍလေးတွေသူတို့အစိုးပြုထားပါတယ်ဆိုတာတွေကိုကျွန်တော်တို့ကသူတို့နဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိပါတယ်အဲ့တော့သူတို့အနေနဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာစံပြ pilot project တွေလည်းစာဖို့လို့အစိုးပြုထားပါတယ
်ဒီအတော့တွင်ရိုဟင်ဂျာတွေကိုအကူအညီပေးရမှာအခက်အခဲတွေရှိနေတာကြောင့်လူသားချင်းစာနာမှုအကူအညီတွေပေးဖို့ရမှာမြန်မာနိုင်ငံဟာအခက်တွေ့ရဆုံးနိုင်ငံတွေထဲမှာပါဝင်တယ်လို့ဂျနီဗာအခြေစိုက် ACF သုတေသနအဖွဲ့ကဒီကနေ့မှပြောကြားလိုက်ပါတယ်ဒုက္ခသည်တွေကိုကူညီရမှာအကူအညီပေးရလို့သားတွေကိုအကြမ်းဖက်တာအကူအညီတွေမရနိုင်အောင်တားဆီးနှောက်ယှက်တာအပါအဝင်အချက်၉ချက်ပေါ်အခြေခံပြီးနိုင်ငံပေါင်း38နိုင်ငံကိုအကဲဖြတ်ပြုစုထားတဲ့ ACF အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားတာပါမြန်မာအစိုးရကတော့ UNHCR နဲ့ UNDP လို့ကုလသမဂ္ဂအဖွဲ့အစည်းတွေကိုရခိုင်အရေးကိစ္စမှာပါဝင်ပူးပေါင်းခွင့်ပေးခြင်းအဖြစ်နိုင်ငံတကာရဲ့ဆွဆွဲချက်တွေနဲ့တန်တရာတွေရောကြသွားနိုင်လိမ့်မယ်လို့ညွှန်လင်းမိကြောင်းဦးမြင့်သူကပြောပါရယ
်ပြီးခဲ့တဲ့မနစ်ကနိုဝင်ဘာစပြီး World Food Program လို့ဖွဲ့စည်းလို့တော့ကျွန်တော်တို့ပြန်လည်ခွင့်ပြုထားပြီးဖြစ်ပါတယ်ဆိုတော့ဒါကအခုလက်ရှိကျွန်တော်တို့ဒီ MOU ထိုးပြီးပြီဆိုရင်ကျွန်တော်တို့ UNDP ရောကျွန်တော်တို့ UNHCR ရောဒီ repatriation process မှာပါဝင်ပတ်သက်လာမှာဖြစ်ပါတယ်ဆိုတော့ဒါကကျွန်တော်တို့ဒီကုလသမဂ္ဂအဖွဲ့အစည်းတွေပါလာမှာဖြစ်တဲ့အတွက်ပို့ပြီးတော့ကျွန်တော်တို့ပြည်နှင်းမြင်သာမှုရှိမယ်ကျွန်တော်တို့ ਨੇ ပူပေါင်းဆောင်ရွက်သွားမှာဖြစ်တဲ့အတွက်ဒီလိုဆွဆွဲချက်တွေကိုကျွန်တော်တို့ဖြည့်ရှင်းသွားနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ရခိုင်တို့ကတဲ့အရေးနဲ့ပတ်သက်လို့လက်ရှိအခြေအနေမှာကုလသမဂ္ဂအဖွဲ့အစည်းကြီးတွေကပူပေါင်းပါဝင်ခွင့်ပေးသေးပြီးလာမယ့်ကာလတွေမှာအခြားနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုလည်းခွင့်ပြုသွားဖို့စဉ်းစားထားတယ်လို့ဦးမြင့်သူကပြောပါတယ်ရခိုင်မြောက်ပိုင်းဒေသအရေးကိစ္စမှာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်လုပ်ခဲ့တယ်လို့နိုင်ငံတကာရဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့ပြီးအဲ့ဒီဒေသကိုနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေဝင်ရောက်ခွင့်ပေးဖို့ဖိအားပေးတောင်းဆိုမှုတွေထွက်ပေါ်နေချိန်မှာမြန်မာအစိုးရက UNHCR နဲ့ UNDP တို့ကိုပဋိပက္ခဖြစ်ပြီး၅လလောက်အကြာမှာပါဝင်လုပ်ကင်ခွင့်ပေးလာတာဖြစ်ပါတယ်ခင်ဗျာ